ရခိုင် ပြည်နယ်ရဲ့ အနောက် ပိုင်းတိုင်း စစ်ဌာနချုပ် တီရှိရာ မြို့တစ်မြို့ ဖြစ်တဲ့ အမ် မြို့ပေါ်မှာ မနေ့ ညနေပိုင်းတုန်းက တနက် ပစ်ခတ်တန်းတွေ ကြားရတယ် လို့ ဒေသခံ ပြည်သူတွေက ပြောဆိုကြပါတယ် AA ရခိုင် အဖွဲ့ ထိန်းချုပ်ထားတဲ့ ရခိုင် ဒေသမှာ စစ်ကောင်စီ တပ်ရဲ့ လှုပ်ရှားမှုတွေ တိုးလာတာကြောင့် ထိတ်တိုက်တွေ့တာတွေ ပြန်ပြီးတော့ ဖြစ်နိုင်တယ်လို့ AA ခေါင်းဆောင်ပိုင်းက သတိပေး ပြောဆိုနေချိန်မှာပဲ အခုလိုမျိုး အမ် မြို့မှာ ပစ်ခတ်တန်းတွေ ကြားလာရတာကြောင့် ဒေသခံ ပြည်သူတွေရဲ့ စိုးရိမ်မှုကလည်း မြင့်တက်လာနေပါတယ် ဒီကြောင့် ရန်ကုန်က ပေးပို့တဲ့သတင်း ကိုငင်းချမ်း ပြောပြပေးပါရှင်
နောက်ပိုင်းတိုင်းစစ်ဌာနချုပ်တီးရှိတဲ့အမ်းမြို့ပေါ်မှာမနေ့ကညနေပိုင်းလောက်ကလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်တွေကြားရတာကြောင့်မြို့ကန်တွေထိတ်လန့်နေကြတယ်လို့အမ်းမြို့ဒေသခံတွေကပြောပါတယ်ပစ်ခတ်တန်တွေဟာမြန်မာစစ်တပ်အခြေချတဲ့စခန်းအနီးတစ်ဝိုက်ကကြားရတာဖြစ်ပြီးတော့အပြန်အလှန်ပစ်ခတ်တာမျိုးမဟုတ်ဘဲတစ်ဖက်သေးကပစ်ခတ်တန်တွေသာကြားရတယ်လို့
အမ်းမြို့ပေါ်နေထိုင်သူတူကပြောပါတယ်ကြားပါတယ်တမျိုးလုံးကြားတယ်မြို့နာလေးကမြို့နာမြို့တယ်မှဖြစ်တာပေါ့အရှင်းကတော့သိမကြပါဘူးအရှင်းကတော့ဒီနှစ်နေရာသုံးနေရာကတည်းကတနေ့အဝလင်းကဆက်ကိုကြည့်ပြီးတော့ပြောတတ်တာပေါ့သူကတက်အတွင်းနေကတော့မဟုတ်တက်အေးရနာပေါ့တက်အစားပေါ့တနေ့အဲ့ဒီမှာဈေးငွေရောက်မှာတောင်းကုန်းလို့ရှိတယ်ဆိုတော့လေးရင်ကွင်းနာမှာအဲ့ဒါကြတဲ့သူတို့ကဒီအမြင့်ရမတဲ့တက
အော်ရောင်းနေလေးငွေကြာအဲ့ဒီကပြတ်တယ်နောက်တခါဟိုအန်းတောင်ကူလမ်းဘက်မှာကျွန်တော်တို့ဟိုစစ်စီရေကိတ်ရှိပါတော့အဲ့စစ်စီရေကိတ်ကျွန်တော်ကုမ္မမှာပြလို့နေရာဥစ္စာရှိတဲ့အဲ့ဒီကပြတ်တယ်နောက်တခါကျွန်တော်တို့ရန်ကုန်စစ်တွေးလမ်းဘက်ဟိုနာတုံခုံတုံကိတ်ဆိုရှိတယ်တုံခုံတုံတက်ပေါ့အဲ့ဒီကပြတ်တယ်အဲ့လိုတစ်ဖက်တစ်ပါတစ်ဖက်တစ်ပြတ်တာပါညနေတည်းကတည်းမဟုတ်ပါတစ် ဘောကနေအိမ်တွေကိုမကြာခဏစစ်ဆေးနေတာကြောင့်စိုးရိမ်မှုတွေတိုးလာနေတယ်လို့အန်ဒေတာကန်အမျိုးသမီးတူကအခုလိုပြောပါဗျ။ဟုတ်အ
ချိန်မတော်ဘူးဗျာဒီတပိုင်းလာပြီးတော့အမျိုးသမီးတန်တက်လာရတာဆိုတော့တော်တော်စိုးရိမ်နေရှင်အစတော့ဘာဖြစ်တာလဲပေါ့။ဒီနောက်ကြောင့်နောက်ဟိုဒီနောက်ထပ်သူရကြတယ်စိုးရိမ်မှုတွေလေးရှိလာကြတယ်။အဲဘယ်လိုလဲဆိုတော့ဆက်ဖြစ်မလားဗောနော်တိုက်ပွဲဖြစ်နေရလားတိုက်ပွဲဒီထက်ပိုပြီးတော့ဆိုးလာတော့မလားအဲ့လိုမျိုးလေးရှိလားအဲ့လိုမျိုးလေးဆိုတော့ဟိုတယောက်နဲ့တယောက်ဟိုစိုးရိမ်မှုတွေရှိလာကြတယ်ပေါ့။အရင်ကဆိုလို့ရှိရင်ဒီလမ်းပေါ်မှာဒီသွားလာနေကြတာလေးရှိရဲ့နောက်ဒီလိုအပန်းကြီးလဲကြားနေကြတာနည်းနည်းအရင်တိတ်ဆိတ်သွားပါတော့တချို့ဆိုလို့ရှိရင်ဒီရက်ွက်ဒီတော့မှဆိုလို့ရှိရင်လည်းအဲဟိုသုံးရက်တစ်ခါဖြစ်ဖြစ်တရက်ချာဖြစ်ဖြစ်တစ်ခါဖြစ်ဖြစ်ဒီကအက်စတာကြီးရဲ့ပေါ့မနှက်ကြည့်ဆုံးလည်းနှက်ကြည့်ဆုံးနည်းနည်းအဲ့လိုမျိုးလေးလည်းရှိနေကြဒီလိုလေးနဲ့နောက်တစ်ချက်ဆိုလို့တော့တင်တော့တင်တော့ကတော့မျိုးတော့8 84အတွက်နည်းနည်းအဆင်ပြေဖို့နည်းထိလောက်များရရှိနေမျိုးရှိပါတော့
စစ်ကောင်စီနဲ့အေးရခိုင်လက်နက်ကိုင်အဖွဲ့အကြားတင်းမာမှုတွေဖြစ်နေပြီးအပြန်အလှန်ချင်းချောက်ပြောဆိုမှုတွေရှိနေပါတယ်ဒေသတွင်းအုပ်ချုပ်ရေးကိုအေအေဘက်ကနှောက်ယှက်နေတဲ့သဘောစစ်ကောင်စီကဆွဆွဲပြောဆိုသလိုအေအေဘက်ကတော့သူတို့ထိန်းချုပ်တဲ့နယ်မြေမှာသူတို့ရဲ့လုံပိုင်ခွင့်ကိုဆောင်ရွက်နေတာလို့အခိုင်အမာပြောနေပါတယ်။အေအေဖွဲ့ရဲ့စေဦးစည်းချုပ်ဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ကလည်းအေအေရဲ့ရခိုင်ပြည်တွင်းလုံဆောင်ချက်တွေကိုနှောက်ယှက်နေတာကြောင့်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုသတိပေးပြောဆိုထားတာရှိပါတယ်။အဲဒီနောက်ပိုင်းမှာတနက်တန်တွေကြားရတာကြောင့်မြို့ပေါ်အထိတိုက်ပွဲတွေဖြစ်လာမှာကိုဒေတာကန်တွေကစိုးရိမ်နေကြတယ်လို့အန်ဒေတာကန်တူကပြောပါတယ
်။ခုကတော့ဟိုဒီကျွန်တော်တို့မြို့ပေါ်တွေမှာလည်းမဖြစ်ဘူးလို့လည်းမပြောနိုင်တော့ဘူးပေါ့။ဆိုတော့ပို့ပြီးတော့စိုးရိမ်စစ်ကတော့ပုံများတာပေါ့။ဒီအတန်းလေးကတော့အရင်ကလည်းကြာတော့ကြာဘူးလေကြာပြီ။ဟိုဖြစ်တယ်ဖြစ်ပြီပေါ့လေ။ဖြစ်ဘူးဆိုတာကဟိုပြည်သူလူတွေထိတဲ့ပြေတာတော့ဘာလို့သူတို့ဒီအဲ့လိုပဲမကြာခဏအဲ့လိုပြစ်နေကြတယ်။အဲအဲ့ဆိုတော့ဒီအတန်းကြာတယ်ဒါပေမဲ့အဲ့လောက်ထိဟိုစိုးတော့စိုးရိမ်နေအဲ့လောက်ထိမဟုတ်ပါဘူး။ခုကတော့ဟိုဘိုးဘက်ကလည်းအော်ဒီလိုတတိရှိနေနေကြဖို့ဆိုတာဟောပြောထားတာတခုရဲ့နောက်ပြီးတော့ဒီဥမာဒီနတ်ပါခါချင်းလက်တကြည့်မယ်ဆိုတဲ့အားရေးကြတော့လေဒီမြို့ကနေကတော့ပူပြီးဆိုးရင်တော့ဗောနော်တကယ်မဲ့ပြင်းနေစမ်းဖြစ်ကြဘူးဖြစ်ကြတော့မလားဆိုတော့အားရေးကိုတော့ဒါဆိုးရင်စစ်ကတော့ပိုးများကြတာဗော
လက်ရှိအမ်းမြို့နယ်အတွင်းမှာလည်းစစ်ဆေးမှုတွေတင်းကျပ်ထားတယ်လို့အန်ဒေတာကန်တူကပြောပါတယ
်ဒီကဆိုင်နေတော့ဆိုဒီသူတို့အဲ့လိုစစ်ရေးတင်းမလာတော့ဒီသူတွေအနေနဲ့တော်တော်နည်းနည်းအနည်းရခက်တယ်ဗောနော်အနည်းအဆမရှောင်ဘူးအခုဆိုလို့ချင်းဒီအဲ့လိုမျိုးတွေဖြစ်ပြီးရနောက်ပိုင်းမှာဆိုလို့ချင်းဒီဆန်တို့ဒီလက်မျိုးတွေတရားရအောင်အဲ့လိုအမ်းမြို့နယ်မှာပိတ်တာတွေပိတ်ကုန်ပြီးဟိုတောင်းလာရခက်ခဲတာတွေဖြစ်လာရပေါ့ဟိုတနင်္လာတော့တော်တော်လို့ဆိုလို့ချင်းအစီအစီတန်းအရင်ညားတယ်ပြီးတော့တခုတော့တော်တော်လို့ဆိုလို့ချင်းဆန်ကျန်နှစ်ပိုင်းဆန်ကျန်ဒီပေါက်ကြီးရအစလမ်းကြရတယ်အဲ့လိုမျိုးဖြစ်လာတယ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020ခုနှစ်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့အကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားကြပေမဲ့လက်ရှိမှာတော့နှစ်ဖက်တင်းမာမှုတွေတိုးနေပါတယ်။စ စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးပိုင်းကိုနှောက်ယှက်မှုတွေမှာထိမ့်သိမ့်သိမ့်သိမ့်နဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါဟာရခိုင်ပြည်သူတွေကိုထိခိုက်မှာစိုးရိမ်လို့ဖြစ်ပြီးဒါကမှပြဿနာဖြစ်လာရင်တော့အဆိုးမဆိုးဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြော